စလိတတုံမှုကြောင့်နှစ်စဉ်တည်ဆုံးသူစုစုပေါင်း 1.98 ပြီးခရီးထဲကမှ 20 ရာခိုင်နှုန်းကနှလုံးရောဂါနဲ့ဆက်နွယ်ပြီးတည်ဆုံးရတာဖြစ်ကြောင်းတွေးတွက်တဲ့နှလုံးရောဂါအခံရှိသူတွေဟာ COVID-19 တံကိုပိုပြီးခံကြရတာကြောင့်စလိတတုံတာမကောင်းကြောင်းကို COVID-19 ကာလအတွင်းပိုပြီးသိမြင်နားလည်လက်ခံသူတွေများပြားလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
် There's about 400 million people who want to quit smoking because of COVID-19.
COVID-19 ကြောင့်အခုကဆီလီဖြတ်ခြင်းသူလူသန်း400လောက်ကမ္ဘာပေါ်မှာရှိနေကြောင်းဒီလိုအသက်ရှူလမ်းကြောင်းနဲ့ဆက်ဆက်ဖြစ်ပေါ်တဲ့ကာယယောဂတန်းကိုအလွယ်တကူခံရနိုင်တဲ့ဆိုရာကိုသူတို့တွေသိမြင်လာကြသလိုယောဂလက္ခဏာပြင်းထန်တဲ့အဆင့်ကိုခံစားရနိုင်တာကိုလည်းသဘောပေါက်နားလည်လာကြကြောင်း WHO ကကျန်းမာရေးမြင့်တင်ရေးဌာနဒါရိုက်တာရူဒီဂျာခရက်ကပြောပါတယ်ဒါဟာတရင်ကောင်းဖြစ်ကြောင်းနဲ့ဆီလီတောက်သူတွေအနေနဲ့ဆီလီချက်ချင်းဖြတ်မယ်ဆိုရင်ဆီလီဖြတ်ပြီးတနည်းအကြမှာနှလုံးရောဂါရနိုင်ခြင်း90ရာခိုင်နှုန်းအထိရှော့ချနိုင်ကြောင်းလည်းသူကပြောပါရယ်ကမ္ဘာပေါ်မှာနှစ်စဉ်သေဆုံးမှုတွေနဲ့နှလုံးရောဂါကြောင့်သေဆုံးရတာကအများဆုံးဖြစ်ပြီးနှစ်စဉ်ခမန်းကျေလူ 19.9 သန်းနှလုံးရောဂါကြောင့်သေဆုံးရတာပါအဲ့ဒီတဲကနှစ်သန်းနီးပါးဟာဆီလီတောက်လို့ဒါမှမဟုတ် second hand smoking လို့ခေါ်တဲ့ပတ်ဝန်းကျင်ကဆီလီတောက်သူတွေကတစဉ်ရောဂါရတာကြောင့်သေဆုံးရတာလို့ WHO ကပြောပါရယ်ဆီလီတောက်သုံးတာအပြင်ကုလက်လှရှာမှုနည်းပါးတာကျန်းမာရေးနဲ့ပတ်ကြည့်တဲ့အစားအစာတွေစားတာသွေးရောယောဂသွေးထဲကိုလက်စထရောဓာတ်များတာနဲ့အဝလွန်နာတွေကလည်းနှလုံးယောဂကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသွေးရောယောဂနဲ့နှလုံးယောဂအခံရှိသူတွေဟာ COVID-19 ယောဂပြင်းထန်တဲ့ဝေဒနာကိုပိုပြီးခံစားရတဲ့အခြေအနေရှိနေတယ်လို့လည်း WHO ကသတိပေးထားပါတယ်ခင်ဗျ။